ီဂျစ်နိုင်ငံမှာဒီသတင်းပတ်တွင်ဖြစ်ခဲ့တဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးရင်းစံကအကြမ်းဖက်မှုတွေအတွင်းလူ35ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ပေါ်အီဂျစ်စစ်ဘက်ကတောင်းပန်လိုက်ပါတယ်။ကာရိုမြို့တော်ကတိုင်ရာရင်ပြင်မှာရုံးရင်းစံကဖြစ်တာတွေအတန်ငယ်ငြိမ်သက်နေတာနဲ့အမျှစစ်ဘက်ရဲ့အခုတောင်းပန်စကားထွက်လာတာပါ။အဲဒီရင်ပြင်နေရာဟာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားရုံးရင်းစံကအကြမ်းဖက်မှုတွေဖြစ်တဲ့အဓိကနေရာဖြစ်ပါတယ်။အီဂျစ်နိုင်ငံကစစ်ဘက်အုပ်ချုပ်သူတွေချက်ချင်းဆင်းပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။အပြင်းထန်ဆုံးကြမ်းဖက်မှုတို့ချို့ဖြစ်ခဲ့တဲ့လမ်းတစ်လျှောက်မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားစီးချဖို့စစ်တပ်ကနေပြီးတော့တန်တန်းတွေတန်စုကြိုးတွေချထားပါတယ်။ဒီတော့တည်းမှာပဲတေဆုံးမှုတွေနဲ့တာဝန်ရှိသူတွေကိုဥပဒေနဲ့ညီအရေးယူပါမယ်ဆိုပြီးစစ်ဖက်အုပ်ချုပ်သူတွေကထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းကတိပေးထားပါတယ်။နောက်ဆုံးရုံးရင်းစံကဖြစ်ခဲ့တာကတော့အီဂျစ်နိုင်ငံရဲ့ဆူအက်ဒူးမြောင်းတစ်လျှောက်ကမြို့တစ်ခုဖြစ်တဲ့အစ်စမိုင်လီယာမြို့မှာဖြစ်ပြီးဒီကနေ့ဂျာတာပရီနေ့အစောပိုင်းကဖြစ်ခဲ့တာပါ။တန်ကြကရင်တွေနဲ့တင့်ကားတွေကိုသုံးပြီးမြို့ရဲ့လမ်းတွေပေါ်မှာသွားနေတဲ့စစ်တပ်ကိုဆန္ဒပြသူတို့ကပောက်ကွဲစေနိုင်တဲ့လက်လုပ်မီးလောင်မှုတွေနဲ့ပစ်ပေါက်ခဲ့ပြီးတနတ်တန်တို့ကိုလည်းကြားခဲ့ရပါတယ်။